မေငင်ရာယီဝင်ကြီးမိုက်ဖုန်ပြီးတော့တောင်းယူကျင်းပါရဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးအကြိမ်ညီလာခံပြီးဆုံးသွားပြီဖြစ်ပြီးဝင်ညာရေးဟာညီလာခံအတွင်းမှာအလေးထားပြောဆိုဆွေးနွေးကြတဲ့ကိစ္စတစ်ရပ်ဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူကပြောပါတယ်။ဝင်ညာဒုက္ခသည်အကြက်တဲကိုအမေရိကန်အစိုးရအနေနဲ့ရှေ့ဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့ပြောတဲ့အကြောင်းဝင်ညာရေးအမေရိကန်ခြေဆိုင်လှုံ့ရှားဆောင်ရွက်သူတွေကဆိုပါတယ်။ကိုကျော်ကျော်သိန်းကအကြည့်ဆုံးကိုတင်ပြပါမယ်။
အမေရိကန်နိုင်ငံရဲ့ဌာနမှာဇူလိုင်လ24ရက်နေ့ကနေ26ရက်နေ့ထိသုံးဝင်ကြကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဒုတိယဖြစ်ထွန်းရေးဆိုင်ရာပထမဆုံးကျင်းညီလာခံကိုတက်ရောက်တဲ့နိုင်ငံပေါင်း80ကျော်ကကိုယ်စားလှယ်တွေနဲ့အများပြားကရူဝင်ညာချက်တဲ့နဲ့ပတ်သက်ပြီးပြောဆိုကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာဝန်ကြီးဆန်ဘရောင်းဘတ်ကညီလာခံအပြီးလုပ်တဲ့လင်းစာရှင်းလင်းပွဲအတွင်းပြောပါပါတယ
်။ A number of them talking about particular statements of concern regarding the Rohingya.What's taking place there?
အထူးသဖြင့်စိုးရိမ်တဲ့အကြောင်းကိုကိုယ်စားလှယ်အများပြားကပြောကြပါတယ်။ဒီဖြစ်ရပ်ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ကျွန်တော်တို့အနေနဲ့သတ်မှတ်ပြီးသားပါ။အဓိကအားဖြင့်ဘာသာရေးအရာလူနည်းစုတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရတဲ့ပတ်သက်တဲ့နောက်ထပ်အစီရင်ခံစာတွေလည်းထွက်လာဖို့ရှိပါတယ်
။ဒီကိစ္စနဲ့မြောက်ပိုင်းကမွတ်စလင်တိုင်ဝမ်အဖြစ်မြန်မာဆွေးနွေးကသုံးနှုန်းပြောဆိုဖော်ပြသူတွေကိုနိုင်ငံတကာကလူရင်းများလို့ခေါ်ဆိုသုံးဆပြီးအဲ့ဒီအခေါ်ဝေါ်ကအခြေတင်ဖြစ်စရာအဓိကအကြောင်းရက်တစ်ခုဖြစ်နေကြလို့အခုချိန်ကြီးလဲဒီအပေါ်မှာပြည်တယ်မှုရသေးတာမဟုတ်ပါဘူးလက်ရှိဖြစ်နေတဲ့ဂျက်တဲပြည်လဲအောင်အမေရိကန်ဆိုရအနေနဲ့တိုက်တိုက်တွန်းတွန်းလှုပ်သွားမယ်လို့ပြောတဲ့အကြောင်းမြန်မာနိုင်ငံတယောက်သူတွေကတူဖြစ်တဲ့လူရင်းများရေးအမေရိကန်အခြေစိုက်လှုပ်ရှားသူဒေါက်တာဝေါ်ကာဦးတင်က VOE ကိုပြောပါတယ
်နာလီမွတ်တွက်အားလုံးအတူတူအေးအေးချမ်းချမ်းနေဖို့အတွက်အဲ့ဒါကိုဥဆောင်ပြလို့မယ်လို့ပြီးတော့ရိုဟင်ဂျာကျောင်းနဲ့ပတ်သက်လို့ကမ်မရှိတဲ့ဘင်္ဂလားဒေ့ရှ်မှာအိန္ဒိယမှာသူတို့အေးအေးဆေးဆေးပြန်သွားပြီးတော့ကိုမှငြင်းငြင်းချမ်းချမ်းလုံခြုံရင်းနဲ့နေဘွတ်တွေ့ပြီးတော့ရခိုင်ဗုဒ္ဓဘာသာဝင်တို့နဲ့အတူတူငြင်းငြင်းချမ်းချမ်းနေတဲ့ဘွတ်တွေ့ religious perspective ကလုံမယ်လို့ပြောပါတယ
်ဒီမာဒီစ်ကိုထပ်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးလှုံ့ဆော်ဖို့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူလက်မှတ်ရေးထိုးထားတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNDP တို့နဲ့မြန်မာအစိုးရကြားမှာလည်းဓာတ်လည်မှုစာချုပ်လာလက်မှတ်ရေးထိုးထားပါတယ်။ဒီလိုအခြေအနေတွေကိုတိုးတက်မှုအဖြစ်မြန်မာတာဝန်ရှိသူတွေဘက်ကထောက်ပြပြောဆိုကြတာပါ။ရိုဟင်ဂျာအကြမ်းတည်းတည်းလည်းရေးတွေ့အချက်သုံးချက်ကိုအမေရိကန်အစိုးရကတတ်မှတ်လုံဆောင်သွားမယ်လို့ပြောတဲ့အကြောင်းဒေါက်တာဝေါ်ကာဦးရင်းကပြန်ပြောပြပါတယ်
။ပထမချက်ကရိုဟင်ဂျာဒုက္ခသည်ပြောတခြားရခိုင်နယ်ပါရှိလဲအားဒုက္ခသည်အားလုံးပေါ့လေဗျာ။အားလုံးကိုသူတို့ကခေစေဖို့အတွက်သူရဲ့ပြဿနာရှင်းဖို့အတွက်ရည်ရွယ်ချက်ရည်ရွယ်ချက်နဲ့ကဆုံးရှုံးသွားတဲ့နိုင်ငံသားကိုယိုဟန်ရလူမျိုးပြန်ရပြီးတော့လူအခွင့်ရေးပြန်ရဖို့အတွက်အဲ့ဒါပါအမေရိကန်ဆိုတာကကြိုးစားမယ်ပြီးတော့နံပါတ်3က development တိုးတက်မှုပေါ့လေဗျာအာရခိုင်ပြည်မှာရှိတဲ့လူတွေအားလုံးယိုဟန်ရနဲ့တခြားဘာသာဝင်ရခိုင်တွေပါနဲ့ဘာသာဝင်အားလုံးအေးအေးချမ်းချမ်းနေပြီးတော့ဒေသကိုတိုးတက်ဖို့အတွက်ညာရေးစီးပွားရေးလူမှုရေးအားလုံးပေါင်းပြီးတော့တိုးတက်ဖို့အတွက်အဲဒါသုံးခုအဓိကရည်ရွယ်ချက်ရှိလို့အမေရိကန်ဆိုတာကပြောပါတယ
်အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်တွင်းရေးအတွက်နိုင်ငံစုံပါဝင်တဲ့ပူးပွဲရမုံငွေတရားထူထောင်ဖို့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်လှူရှားလှူဆောင်နေသူဘာသာပေါင်းစုံကလူပုဂ္ဂိုလ်တွေအတွက်ခေါင်းဆောင်မှုဆိုင်ရာအစီအစဉ်တစ်ခုအကောင်အထည်ပေါ်ဖို့နဲ့ပုဂ္ဂလိကနဲ့အစိုးရပူးပေါင်းပါဝင်တဲ့သုံးရက်သာဆွေးနွေးပွဲတစ်ခုလုပ်သွားဖို့ဆိုတာတွေကိုညီလာခံဆုံးသက်နေ့မှာနိုင်ငံရေးဝန်ကြီးမိုက်ပွန်ပေးတို့ကကြေညာသွားပါတယ်ခင်ဗျာ